路径的设定，今生这把子，都灭大双个把乱。
မကြသေးမီရဲ့အနေငယ်အတွင်းမှာရဟန်းတော်များအတွက်ကထိန်သင်္ကန်းအလှူတော်ဟာဗုဒ္ဓဘာသာဝင်တွေများတဲ့နေရာတိုင်းတိုင်းပြည်တိုင်းမှာစီကားတိုင်းမြိုက်စွာနဲ့ကထိန်ပွဲတွေကိုကျင်းပခဲ့ကြပါတယ်။မူလရည်ရွယ်ချက်ကသင်္ကန်းရှားပါတဲ့ရဟန်းတော်များအတွက်ရည်ရွယ်ပြီးစတင်ပေါ်ခဲ့ရာကယနေ့ခေတ်မှာတော့သင်္ကန်းရှားသည်ဖြစ်စေပေါ်သည်ဖြစ်စေနှစ်စဉ်ကျင်းပတဲ့ဘာသာရေးပွဲတော်တစ်ခုဖြစ်လာတာကြားခဲ့ပါပြီ။ရည်ရွယ်ချက်ကောင်းတဲ့နဲ့ဆောင်ရွက်ကြတဲ့ပွဲတော်ဖြစ်လို့ဘာသာသာသနာအတွက်အများအတွက်အကျိုးရှိတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။နှစ်စဉ်ကျင်းပနေကြဖြစ်တဲ့ကထိန်ပွဲတော်တွေထဲမှာရန်ကုန်မြို့ဗဟန်းရက်ပဏိတာရာမရွှေတောင်ကုန်းသာသနာရိပ်သာမှာပြုလုပ်ကျင်းပသွားတဲ့ကထိန်ပွဲကတော့ဖြင့်တမူထူးခြားတဲ့အတွက်စိတ်ဝင်စားစရာကောင်းပါတယ်။တက်တော်ရှိဆရာတော်ဖရာကြီးကိုယ်တိုင်ဦးကြီးဦးကန်ပြုပြီးဆောင်ရွက်တဲ့ကထိန်ပွဲဖြစ်တယ်လို့ပြည်သူအများကစိတ်ဝင်စားလှတဲ့နိုင်ငံရေးအဖွဲ့အစည်းတစ်ခုကကမ္မကထပြုလှူဒန်းတဲ့ပွဲဖြစ်လို့လေကြည်နူးစရာမြင်ကွင်းတည်းဖြစ်ပါတယ်။တိုင်းပြည်ကထောက်ခံတဲ့အဖွဲ့နဲ့တိုင်းပြည်ကလေးစားတဲ့ဥပဒနာဆရာတော်တို့ပြန်လည်စုံစည်းတဲ့ကထိန်လှူပွဲလေးဖြစ်ပါတယ်။ပဏိတာရာမဆရာတော်ဖရာကြီးကိုတည်တာကြားခဲ့ပါပြီ။အလွန်ပြတ်သားပြီးမျိုးချစ်စိတ်သက်သန်တဲ့ဆရာတော်တပါးအဖြစ်အများကတည်ကြပါတယ်။မတော်မတရားအုပ်ချုပ်ခဲ့တဲ့အာဏာပိုင်တွေကကြိုက်တည်ဖြစ်စေမကြိုက်တည်ဖြစ်စေတိုင်းပြည်နဲ့ပြည်သူလူထုအတွက်တကယ်အကျိုးရှိမဲ့သူကိုပြတ်ပြတ်သားသားထောက်ခံခဲ့တာဖြစ်ပါတယ်။သူ့အတွက်လည်းထုံးစံအတိုင်းညှို့ညင်မှုပိတ်ဆို့မှုတွေကိုနှစ်များစွာခံခဲ့ရပါတယ်။ဒါတွေကိုကြောက်ရွံ့ပြီးနောက်တွန့်သွားမဲ့ဆရာတော်တပါမဟုတ်ဘူးဆိုတာတိုင်းပြည်ကလေးစားစွာနဲ့သိထားပြီးသားဖြစ်ပါတယ်။တန်ဃာတော်တွေလောကမှာလည်းနှမျိုးနှစားကွဲပြားပါတယ်။ဘာခဲခဲပဲရှိရှိမကြောက်မရွံ့နောက်မတွန့်ပဲနဲ့ယုံကြည်ချက်အတိုင်းလှုပ်ဆောင်တဲ့ဆရာတော်နဲ့ဘဝတစိတ်တော်စတာနဲ့ချင်းချောက်လိုက်ရင်ကြောက်ရွံ့ပြီးပြောင်းလဲတတ်တဲ့ဆရာတော်အဖြစ်ကွဲပြားပါတယ်။ရွှေတောင်ကုန်းဆရာတော်ဖျားကူတော့ဘာနဲ့ပဲချင်းချောက်လာပါစီမကြောက်တတ်တဲ့ဆရာတော်ဘာအဖြစ်အများကသိကြပါတယ်။အခုလိုမျိုးချစ်အာဇာနည်ဆရာတော်တွေရှိနေတဲ့အတွက်လဲမြမထေရဝါဒသာသနာတော်ကကဘာကအတိမတ်ပြုလေးစားရတာဖြစ်ပါတယ်။ဥပမာအားဖြင့်တန်ခါမဟာနာယကဆရာတော်များဆိုရင်တိုင်းပြည်နဲ့သာသနာအတွက်ဘာအလုပ်မှမလုပ်ကြတဲ့ဆရာတော်များအဖြစ်သိထားကြပါတယ်။တခုခုအခက်ခဲနဲ့ကြုံလာပြီဆိုရင်လူလူဘက်တာနာတော်ဘက်ကနေမရက်တီပဲအာနာရှိတဲ့သူတွေဘက်ကအမြဲရက်တီနေတဲ့တန်ခါအဖွဲ့အစည်းတစ်ခုပင်ဖြစ်ပါတယ်ဖြတ်တန်းခဲ့တဲ့မြန်မာနိုင်ငံရဲ့တမိုင်းခေတ်တွေကိုပြန်လှည့်ကြည့်တဲ့အခါဘယ်သူတွေဘာလုပ်ခဲ့တယ်လဲဘယ်သူကဘယ်ဘက်ကလဲဆိုတာကိုပြက်ပြက်သားသားမြင်တွေ့နိုင်ပါတယ်ရွှေတောင်ကုန်းဆရာတော်နဲ့ရွှေဝါရောင်တန်ခါတော်များကတော့အလုံးလေးစားရမယ့်တိုင်းပြည်နဲ့လူမျိုးဘက်ကအမြဲတမ်းရက်တီပေးနေတဲ့ဆရာတော်များဖြစ်ပါတယ်ရန်တော်များဆိုတာတရားချစ်ခင်သူတော်စင်များဖြစ်တဲ့အတွက်တရားမျှတမှုလွတ်လပ်မှုငြိမ်းချမ်းမှုခွင့်တူညီမျှမှုတွေကိုထောက်ခံအားပေးပြီးကိုယ်တိုင်လည်းကျင့်သုံးနေကြသူတွေဖြစ်လို့တရားဥပဒေနဲ့တရားမျှတရေးတရားသဖြင့်ဖြစ်ရေးတွေကိုအစဉ်လေးစားနေသူတွေဖြစ်ပါတယ်။မှန်ကန်ဖြောင့်မတ်တဲ့ဒီလမ်းဇွေးတွေကိုအများအတွက်အကျိုးဖြစ်အောင်လဲဟောကြားကြင်ကြံနေသူတွေဖြစ်လို့ဒီမိုကရေစီရဲ့ဘက်တော်သားများပင်ဖြစ်ပါတယ်။ဒါကရိုးသားပြီးကိုကျိုးမကြည့်တဲ့ရန်တော်များရဲ့ဖြောက်မတ်တဲ့လမ်းစဉ်ဖြစ်ပါတယ်။မြည်သည့်နိုင်ငံရေးပါတီတစ်ခုခုကိုမျှကိုစားမပြုထားတော့လေ။တိုင်းပြည်နဲ့ပြည်သူလူထုအရေးတွေမှာမဖြစ်မနေကြုံလာတိုင်းရန်တော်များရဲ့အခမ်းကဏ္ဍကနေတာဝန်ကြီးစွာနဲ့အသက်ပေးပြီးထမ်းဆောင်ခဲ့သူများဖြစ်ကြောင်းဖြစ်ပြီးခဲ့တဲ့အရေးခင်းတွေကတက်တည်ပြုနေပါတယ်။ဒါတွေကိုမင်္ဂလာယူပြီးပြောနေတာမဟုတ်ပါဘူး။ရန်တော်များလောကမှာလဲကိုကျိုးအတ္တတမနဲ့အများကျိုးရှေ့ဆောင်တဲ့ရန်တော်များအကြောင်းကိုတတဲ့ကဲကဲရှုမြင်နိုင်ဖို့တင်ပြတာဖြစ်ပါတယ်။ရွှေတောင်ကုန်းဆရာတော်ဖရာဆိုရင်တက်တော်ဝါတော်ကြီးရင်လာပြီဖြစ်ပါတယ်။ဒီလိုဆရာတော်မျိုးတွေမြန်မာနိုင်ငံမှာနောက်ထပ်ပေါ်လာဖို့ဆိုတာလဲအတော်ခက်ခဲသွားပြီဖြစ်ပါတယ်။သီလတမာတိပညာတိတ်ခါတွေပြည့်ဝပြီးတိုင်းပြည်နဲ့လူမျိုးအပေါ်မှာမျိုးချစ်စိတ်ဓာတ်အပြည့်အဝရှိတဲ့ဆရာတော်တွေဟာအတူဥစရာကောင်းတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်ကြီးများပင်ဖြစ်ပါတယ်။ဘုန်းကြီးမှုမကြီးမှုအောင်မြင်မှုမအောင်မြင်မှုချင်းချောင်းမှုစတာတွေကိုဂရုမထားပဲရန်တော်တပါလှုပ်ဆောင်ရမယ့်အလုပ်ကိုပြက်ပြက်သားသားလှုပ်ဆောင်သွားလို့လေးစားကြပင်ဖြစ်ပါလေ။ဆရာတော်ဖရာအတွက်ဘုန်းကံကြီးမာရေးဘွဲတစိတ်တော်ရရင်းနဲ့တန်ခါမာနာကဖြစ်ရေးစတာတွေကလုံးဝအရေးမကြီးပါဘူး။ရန်တော်တပါအနေနဲ့ငါတို့တိုင်းပြည်ငါတို့ဘာသာသာသနာနဲ့ငါတို့လူမျိုးယဉ်ကျေးမှုအမွေတွေကိုအတတ်နိုင်ဆုံးဘယ်လိုထိန်းသိမ်းနိုင်အောင်ဆောင်ရွက်ကြမလဲဆိုတာကပိုအရေးကြီးပါတယ်။သူ့အတွက်လည်းအတိတ်ပဲရှိရှိဘဝကိုဖျက်တမ်းရင်းလူငယ်များဖြစ်ကြတဲ့နောင်လာနောက်သားရန်တော်များဆန်ထားနိုင်အောင် ရှိကနေလမ်းပြနေတာဖြစ်ပါတယ်မြို့သက်တရန်တော်များအကောင်းဆုံးအတူယူနိုင်ကြပြီးအများအကောင်းကျိုးတွေကိုဆောင်ရွက်နိုင်ပါစေကြောင်းဆန္ဒပြုလိုက်ပါတယ်ဒကာမပေါင်းသူတော်ကောင်းသူဆင်းရဲကင်းပြောက်ချမ်းသာရောက်ရေးကိုစိတ်နှဖျားချမ်းသာချမ်းသာကြပါစေ
กินชินจาบาซีดูมิตตาสวงกบาลวนยิ่งจานจาบาซี